ပြီးခဲ့တဲ့ရက်ပိုင်းကနေပြည်တော်ပြည်သူ့လွတ်တော်ဥပဒေရန်ကော်မတီရုံးခန်းမှာမြန်မာနိုင်ငံခီးသွွာလာရေးလုပ်ငန်းနဲ့ပတ်သက်တဲ့ဥပဒေရန်တစ်ခုဆွေးနွေးပါတယ်။ဥပဒေရန်ကိုရေးဆွဲတဲ့ဟိုတယ်နဲ့ခီးသွွာလာရေးဝန်ကြီးဌာနကတာဝန်ရှိသူတွေဥပဒေရန်ကော်မတီမှာပါတဲ့အမတ်တွေပြည်တော်စုရှိနေချုပ်ရုံးကတာဝန်ရှိသူတွေဆွေးနွေးကြတာပါ။ဥပဒေရန်တစ်ခုကိုလွတ်တော်ထဲမှာတရားဝင်မတင်သွင်းခင်အခုလိုပဲဥပဒေရန်ကော်မတီမှာဆွေးနွေးတဲ့အလေးထားရှိပါတယ်။ပြောရရင်လက်ရှိမြန်မာခီးသွွာလာရေးလုပ်ငန်းဟာတိုးတက်မှုမရှိပါဘူး။2016 19ဘာသာနှစ်နဲ့နှိုင်းယှဉ်ရင် 2019 18ကုန်ဆုံးခဲ့တဲ့ဘာသာနှစ်မှာခီးသွွာဧည့်သည်အရေအတွက်မတိုးတက်ခဲ့ရုံမက300ခန့်နှုံးလောက်တောင်ရော့ကျသွားတယ်လို့ဟိုတယ်နဲ့ခီးသွွာလာရေးညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှုဦးမျိုးဝင်းညွန့်ကသတင်းမီဒီယာတွေကိုထုတ်ဖော်ပြောဆိုထားပါတယ်။ဒီလိုအခြေအနေမှာလွှတ်တော်တင်အတည်ပြုမဲ့မြန်မာနိုင်ငံခီးသွွာလာရေးလုပ်ငန်းဥပဒေကြမ်းဟာမြမခီးသွွာလုပ်ငန်းကိုအထောက်အကူဖြစ်စေမှာလားလက်ရှိမြမခီးသွွာလုပ်ငန်းအကောင့်တွေဖော်ရမှာဘာအားနဲ့ချက်တွေဖြစ်ပေါ်နေသလဲဆိုတာကူရပါလေလာဆွေးနွေးတင်ပြသွားပါမယ်
မြမခီးသွွာလုပ်ငန်းကိန်းကနန်းတွေကိုပြန်ကြည့်မယ်ဆိုရင်အစိုးရသည့်တက်တန်းနှစ်နှစ်အတွင်းပြပခီးသည်တစ်နှစ်ကို3တန်းနီးပါးဝင်တယ်လို့ဆိုထားပါတယ်တကယ်တော့အဲ့ဒီကိန်းကနန်းဟာနေဆက်ကနေနေချင်းပြန်ဒါမှမဟုတ်ခဏတစ်ပြုတ်ဝင်လေတဲ့ထိုင်းနဲ့တရုတ်နိုင်ငံသားအရေးအတွက်တွေကိုပါထည့်ပေါင်းထားတာပါတကယ်တကယ်လေစိတ်ရေစိတ်နေဆက်ဝင်ပေါက်အသီးသီးကနေတူရစ်ဗီဇာယူပြီးတရားဝင်ဝင်ရောက်လဲပတ်သူဟာ2016ကနေ2019ခုနှစ်ဘန်နာနှစ်မှာ9,400ကျော်ရှိပြီးကုန်ဆုံးသွားပြီဖြစ်တဲ့2019-2018ဘန်နာနှစ်မှာတော့9,300ကျော်ပဲရှိပါတယ်။ခီးသွွားနည်းနေရတဲ့အထက်ထပ်ပြီးရော့ကျသွားတာပါ။ဒီကိန်းကနန်းကိုကြည့်ရင်မြမခီးသွွားလုပ်ငန်းဟာအိမ်ကြီးချင်းဘယ်နိုင်ငံထဲမှမနှိုင်းရှင်နိုင်လောက်အောင်အရေးအတွက်နေပါပြီးမဖွင့်ပြိုသေးဘူးဆိုတာတွေ့ကြရမှာဖြစ်ပါတယ်ဒီလိုအခြေအနေအောက်မှာပြဋ္ဌာန်းမဲ့မြမခီးသွွားလုပ်ငန်းဥပဒေကြမ်းမှာဘယ်လိုအချက်လက်တွေပါဝင်မလဲဆိုတာကြည့်လိုက်တော့လုပ်ငန်းလိုက်စင်မရှိပဲအယ်လန်းညွန်လုပ်နေတယ်လို့ပြစ်မှုထင်ရှားစီရင်ခြင်းခံရရင်အဲ့ဒီလူကိုထောင်ဒဏ်တစ်နှစ်ဖြစ်စေကျက်သိန်း20အထိပေးရမယ်ငွေဒဏ်ဖြစ်စေဒဏ်နေရာလုံးဖြစ်စေကြားခံရမယ်လို့ထည့်သွင်းထားပါတယ်။အလားတူအယ်လန်းညွန်လုပ်ငန်းကိုလဲပြောင်းတာလက်ခံတာလုပ်ရင်လဲထောင်ဒဏ်တစ်နှစ်ဖြစ်စေထောင်ဒဏ်ငွေဒဏ်ဖြစ်စေကြားခံရမယ်ဆိုပြီးဖော်ပြထားပါတယ်။ဒါဒီမကလိုင်စင်မရှိပဲခီးနဲ့လေရေးလုပ်ငန်း၊ဟိုတယ်လုပ်ငန်း၊တဲခိုရိပ်သာလုပ်ငန်း၊ခီးတဲ့ပို့ဆောင်ရေးလုပ်ငန်းနဲ့ခီးသွွာလာရေးဆိုင်ရာအခြားဝန်ဆောင်မှုတွေပြုလုပ်မယ်ဆိုရင်ထောင်ဒဏ်3နှစ်အထိငွေဒဏ်ဆိုရင်ကျက်သိန်း200အထိဒါမှမဟုတ်ထောင်ဒဏ်ရောငွေဒဏ်မှာကြာခံစေရမယ်ဆိုပြီးထည့်သွင်းထားတာတွေ့ကြရပါတယ်
။လက်တွေ့အခြေအနေပြန်ကြည့်ရင်မြန်မာနိုင်ငံရဲ့ခီးသွွားလုပ်ငန်းဖွံ့ဖြိုးမှုအတော်လေးအားနည်းနေပြီးဈေးကွက်ကလည်းကျဉ်းနေသေးတာတွေ့နိုင်ပါတယ်။ဒီအတွက်အဓိကလိုရမှာကမြန်မာနိုင်ငံထဲကိုနိုင်ငံတကာခီးသွွားဧည့်သည်တွေနောက်ထပ်အများကြီးဝင်လာအောင်စနစ်တကျစီမံချက်ဆွဲပြီးဈေးကွက်ကျေအောင်လုပ်ရမှာဖြစ်ပါတယ်။အဲဒီလိုစီမံချက်ဆွဲရမှာအိမ်နီးချင်းနိုင်ငံတွေနဲ့နှိုင်းယှဉ်ရင်ဘာကြောင့်မြန်မာနိုင်ငံထဲကိုနိုင်ငံတကာခီးသည်တွေအဝင်နှဲနေရသလဲဆိုတာအရင်ဆန်းစစ်အဖြစ်ထုတ်ပြီးပြုပြင်ကြရပါလိမ့်မယ်အကြံပေးကြရရင်တော့ပြည်တွင်းကိုနိုင်ငံသားခီးတဲ့အဝင်နေတာဟာမြန်မာနိုင်ငံနဲ့ချိတ်ဆက်ထားတဲ့လေကြောင်းခီးစဉ်မစုံလင်တာနေပါတာအိမ်နီးချင်းတွေနဲ့နှိုင်းရင်မြန်မာနိုင်ငံအတွင်းလဲပတ်ဖို့ပြင်ဆင်ထားတဲ့နေရာအရေးအတွက်နေပါတာအိမ်နီးချင်းနိုင်ငံတွေနဲ့နှိုင်းရှင်ရင်မြန်မာနိုင်ငံအတွင်းလဲပတ်မှုကုန်ကျစရိတ်ကြီးမြင့်တာခီးသွွားဝန်ဆောင်မှုလုပ်ငန်းအမျိုးအမည်မစုံလင်တာအားနည်းနေသေးတာဈေးကြီးနေတာမြမခီးသွွားလုပ်ငန်းဆိုင်ရာနဲ့ပတ်သက်ပြီးတရင်အချက်လက်ဖြန့်ဝေမှုအလွန်အားနည်းနေတာစတဲ့အချက်တွေတွေ့ရမှာဖြစ်ပါတယ်
အဲ့ဒီအချက်လက်တွေကိုဖြည့်ဆည်းဖို့ဆိုရင်မြန်မာနိုင်ငံရန်ကုန်မန္တလေးလိုမြို့ကြီးတွေနဲ့အခြားနိုင်ငံကလေစိတ်တွေများများထိတ်ဆက်ပေးဖို့လိုပါတယ်လက်ရှိမြန်မာနိုင်ငံကိုလာမဲ့ခီးသွွားတွေအားလုံးလူလူလောက်ဟာထိုင်းနိုင်ငံနဲ့စင်ကာပူနိုင်ငံလေစိတ်တွေကနေတဆင့်ပဲလာနေကြရပါတယ်မြန်မာနိုင်ငံရဲ့အရှိတ်ဘက်အချမ်းနဲ့ဆက်သွယ်ထားတဲ့လေကြောင်းလိုင်းဆိုလို့မင်မင်ရရမရှိပါဘူးဥပမာအိန္ဒိယဘက်ကခီးသည်တွေမြန်မာနိုင်ငံထဲလာမယ်ဆိုရင်လေကြောင်းလိုင်းကတစ်ပတ်တစ်ချိန်လောက်ပဲရှိပါတယ်အိန္ဒိယထိုင်းနိုင်ငံကတော့အင်အားကြီးတဲ့ Thai Airways လေကြောင်းလိုင်းထူထောင်ပြီးခီးသည်တွေကိုသူတို့နိုင်ငံတွေထိသွားကြိုဝန်ဆောင်မှုပေးတဲ့သဘောလုပ်ကင်ပါတယ်နောက်ပြဿနာတစ်ခုကတော့နိုင်ငံသားတွေအနေနဲ့အိမ်ကြီးချင်းနိုင်ငံတွေနဲ့နှိုင်းရှင်ရင်မြန်မာနိုင်ငံနဲ့သွားလာလည်ပတ်ရတဲ့ကုန်ကြစရိတ်ကြီးမြင့်တာပါ။ဟိုတယ်ကဈေးနှုန်းမြင့်တာ၊တန်ရှင်းအဆင့်ရှိတဲ့အစားအသောက်တွေဈေးကြီးတာ၊ပြည်တွင်းလေကြောင်းလေယာဉ်လက်မှတ်ခါတွေဈေးမြင့်တာ၊သွားလာမှုအတွက်ကားဈေးလုံးငှားလိုဝန်ဆောင်ကဈေးမြင့်တာစတာတွေဖြစ်ပါတယ်။အထူးသဖြင့်ပြည်တွင်းတဲခိုကားနဲ့ပတ်သက်ပြီးခီးတဲ့အများစုကဈေးကြီးတယ်ဆိုပြီးညှိတွားကြတဲ့ကိစ္စပါ။အိမ်ကြီးချင်းနိုင်ငံတွေမှာတော့ဈေးနှုန်းတက်တာတဲ့တဲခိုကန်အမျိုးမျိုးရှိတယ်လို့ကိုယ့်အိမ်ကိုယ့်ရာကိုယ့်အခန်းကို Airbnb လို့ website တွေကနေတဆင့် internet ပေါ်တင်ပြီးဈေးနှုန်းတတ်တတ်တာနဲ့ငှားတဲ့ဝန်ဆောင်မှုမျိုးကြကြပြန့်ပြန့်ရှိနေလိုပါပဲ။မြန်မာနိုင်ငံမှာသာကိုယ်ခန်းကို Airbnb ပေါ်တင်ပြီးငှားစားရင် license မဲဆိုပြီးအခုပြထမ်းမဲ့ဥပဒေအရ1300တောင်ကြာသွားနိုင်လိုပါပဲ။ဒါနဲ့ပတ်သက်ရင်ဥပဒေနဲ့အညီ license လုပ်ရင်ရောလို့မေးစရာရှိပါတယ်။လက်ရှိမြန်မာနိုင်ငံဥပဒေနဲ့စီးနှင်းတွေအရနိုင်ငံသားတွေကိုဟိုတယ်လုပ်ငန်းဝန်ဆောင်မှုပေးဖို့ဆိုရင်ဆယ်ပေပတ်လည်ရှိတဲ့ master bedroom အနည်းဆုံး10ခန်းရှိရမယ်ဆိုတဲ့အချက်အပါအဝင်သတ်မှတ်ချက်အတော်များများရှိနေလိုပါပဲ။နောက်ပြဿနာတစ်ခုကမြန်မာနိုင်ငံမှာမြေကျွန်းစုလိုမျိုးအပါအဝင်နိုင်ငံသားတွေလည်ပတ်နိုင်တဲ့နေရာအတော်များများပိုင်ဆိုင်ထားပေမဲ့အဲ့ဒီနေရာတွေကိုသွားဖို့သွားရင်လာရင်အပြင်အခြားဘာဝင်ဆောင်မှုတွေကိုမှမေမေရရရင်းနှီးမြုပ်နှံတာလုံမထားနိုင်သေးလို့ပါပဲ
။အဲ့ဒီချက်တွေကိုကြည့်ရင်လက်ရှိမြန်မာခီးသွွားလုပ်ငန်းဥပဒေဟာခီးသွွားလုပ်ငန်းဖွံ့ဖြိုးရေးကိုအထောက်အကူပြုစေမှာလား။ဒါမှမဟုတ်လက်ရှိ license ယူအလုံးလုံးနေသူတွေကလွဲရင်ခီးသွွားလုပ်ငန်းနဲ့အမျိုးမျိုးသောနောက်ထပ်ရင်းနှီးမြုပ်နှံသူတွေလူလက်တန်းစားတွေနောက်လူတွေဝင်မလာအောင်တားဆီးဖို့စူးစမ်းတဲ့ဥပဒေမျိုးဖြစ်နေသလားဆိုတာရှင်းရှင်းလင်းလင်းသိမြင်နိုင်ရောပါ။